ထိုင်းနိုင်ငံဆူဖန်ဘူရီအိုးထောင်ခရိုင်စပန်လန်ကျေးရွာအုပ်စု9မှာအေအေကတထောင်ကျော်ကျေဝန်းတဲ့ကျန်တော်အတွင်းမှာ6ရက်ကြာအထိပျောက်ဆုံးနေတဲ့မြန်မာကလေးငယ်ကိုရဟတ်ရင်နဲ့လူရှာဖွေအင်အား300လောက်တုံးပြီးထိုင်းအာဏာပိုင်တွေကရှာဖွေပေးနေပါတယ်ဒီအကြောင်း VOA သတင်းတော့မအေးမှသတင်းပေးပို့ပါတယ်
တက်နှစ်နှစ်အရွယ်သိုးလေဖြူဆိုတဲ့မြန်မာကလေးဟာအသက်3နှစ်အရွယ်မိန်းကလေးငယ်တဦးနဲ့အတူကစားနေရင်းနဲ့ဒီဇင်ဘာလ18ရက်နေ့ကတည်းကအပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်။မိဘတွေကတော့မြန်မာနိုင်ငံသားဖြစ်ပြီးခြံခုတ်လုပ်သားတွေအဖြစ်လာရောက်လုပ်ကင်နေကြတယ်လို့ဆိုပါတယ်။ပထမရက်တွေမှာတော့ဘဝတူကြံလုပ်သားတွေကကူညီရှာဖွေပေးခဲ့ကြပေမဲ့ကလေးငယ်ကိုဒီဇင်ဘာလ22ရက်နေ့ထိရှာမတွေ့သေးတာကြောင့်ဒီဇင်ဘာလ19ရက်နေ့ကစပြီးရဲတပ်ဖွဲ့နဲ့လူမှုရေးအဖွဲ့ဝင်စုစုပေါင်းအင်အား300ကျော်နဲ့မြန်မာကလေးကိုကယ်တင်နိုင်ဖို့အတွက်ထိုင်းအာဏာပိုင်တွေကကူညီရှာဖွေပေးနေတာဖြစ်ပါတယ်။ဆူဖန်ဘူရီမြို့ပိုင်ကိုယ်တိုင်လာရောက်သတင်းမေးမြန်းခဲ့ပြီးခရိုင်တွင်းမှာအသုံးပြုနေတဲ့ဌာနဆိုင်ရာရဟတ်ရင်တစ်စီးကိုကူညီရှာဖွေပေးဖို့အတွက်ဆေလွတ်ခဲ့ကြောင်းမြို့ပိုင်ကအခုလိုပြောသွားပါတယ်
။ခရိုင်ယူနီယံကလာရောက်ဆောင်ရှာပေးမှာ
ဖြစ်တယ်။ကျွန်တော်တို့ကအဲ့ဒီကလေးကိုကယ်ဆယ်နိုင်ဖို့အတွက်ဌာနဆိုင်ရာတွေကိုလည်းညွှန်ကြားထားပါတယ်။ရဟတ်ရင်နဲ့လည်းကူညီရှာဖွေပေးနေပါတယ်ဖြစ်ရမှန်ဟုတ်သိအောင်လည်းဖော်ထုတ်ပေးပါမယ်ဒီကလေးကိုသူဦးတယောက်ကပဲခေါ်ဆောင်သွားတာလားကြံတော့တဲမှာပဲပျောက်ဆုံးနေတာလားဘလို့ပဲဖြစ်ဖြစ်ကျွန်တော်တို့ကစုံစမ်းပေးသွားမှာဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါကလေးရဲ့အသက်ကိုကယ်တင်နိုင်ဖို့အတွက်လိုအပ်မယ်ဆိုရင်တော့ကြံပင်တွေအားလုံးခုတ်ပေးဖို့လည်းကြံဆိုင်ခင်းပိုင်ရှင်ကလည်းခွင့်ပြုပေးခဲ့တယ်ဆိုပြီးထိုင်းအနာပိုင်တွေကဆိုပါတယ်ပျောက်ဆုံးနေတဲ့ကလေးရဲ့မိခင်နဲ့ဖခင်ကတော့ကလေးငယ်ဟာကြံဆိုင်ခင်းတွေအတွင်းမှာပဲအသက်ရှင်ရရှိနေနိုင်တယ်ဆိုပြီးယုံကြည်နေပြီးကလေးနာမည်ကိုအော်ခေါ်ပြီးရှာဖွေနေကြပါတယ်။မြမကလေးကိုနေ့စဉ်ကူညီရှာဖွေပေးနေကြတဲ့ထိုင်းလူမှုအဖွဲ့အစည်းတွေနဲ့အာဏာပိုင်တွေပါဝင်တဲ့အင်အား300ကျော်အတွက်ထိုင်းဘုရင်တော်ဝင်မိသားစုကလည်းနေ့စဉ်အစားအသောက်တွေတာဝန်ယူပေးနေတယ်လို့ဆိုပါတယ်။6ရက်ကြာပျောက်ဆုံးနေတဲ့နှစ်နှစ်အရွယ်ကလေးငယ်အတွက်ထိုင်းအာဏာပိုင်တွေကအခုလိုမျိုးအလေးထားရှာဖွေပေးတာကိုအန်အော်ဗီကျေးဇူးတင်မိတယ်လို့လည်းကလေးရဲ့မိခင်ဖြစ်သူကပြောပြခဲ့ပါတယ်ရှင်။